โอเคดร.มิ้วครับดีโควิดဖြစ်တဲ့คลายนี่ป่ะเนาะမြန်မာနိုင်ငံကဒီဒုတိယไลน์อปีมาတော့ပြန်လာသိမှုတွေပေါ်လာပြီးတော့ဆနပြပွဲတွေနဲ့ကြုံခဲ့ရတဲ့အခါမှာဒီကိုဗစ်ကာကွယ်လုပ်ငန်းတွေတစုံတရာထိန်းချုပ်မှုတွေပေါ့နော်ထိခိုက်လာတယ်လို့ပြောရမှာပေါ့ဆရာဒါပေမဲ့တစ်ချိန်တည်းမှာပဲကိုဗစ်စစ်ဆေးမှုတွေကိုလည်းထိခြားမလုပ်နိုင်တော့လောလောဆယ်ဘယ်လောက်ရှိရဆိုတော့ကျွန်တော်တို့ခမန်းလို့ခတ်တယ်ပေါ့နော်ဒါပေမဲ့ထိခြားတာကတော့နေဆက်နိုင်ငံတွေမှာအထူးသဖြင့်အိန္ဒိယမှာပေါ့နော်အခုကတော်တော်လေးကိုသတို့တော့ဒုတိယလိုင်းပေါ့အဲ့တော့ဖြစ်လာတဲ့အခါမှာကျွန်တော်တို့ဒီနေဆက်ချင်းလဲချိန်နေတဲ့အတွက်အရင်ကတော့ကျွန်တော်ဒုတိယလိုင်းကရခိုင်ဘက်ကလာခဲ့တာပေါ့နော်အခုရောဒီအိန္ဒိယနေဆက်ဘက်ကလာနိုင်မလားဆိုပြီးတော့စိုးရိမ်မှုတွေရှိနေပါတယ်ဆရာအဲ့ဒါနဲ့ပတ်သက်ပြီးတော့ဆရာအဓိကဘာစပြောချင်လဲဆရာမြန်မာပြည်သူတွေအဲ
့တော့မြန်မာပြည်ကကျွန်တော်တို့ကိုဗစ်ထိန်းချုပ်ရေးမှာအာဏာမသိငင်ရဆိုရှင်ဘာလို့ရောကဘာကနေချီချူရတယ်စဖြစ်တာတော့မှဒီဒီကနေဥရောပတခွင်ပြန့်သွားတဲ့ချိန်မှာကိုယ့်နိုင်ငံမှာမတ်စလောက်ကြမှာလူနာလေးနှစ်ယောက်လောက်ကစားတွေ့เนาะအဲ့ဒီမှာကျွန်တော်တို့ပထမလိုင်းကိုတော့တော်တော်ကြီးကျွန်တော်ဩဂတ်စလောက်အထိကိုထိန်းထားနိုင်တာပေါ့เนาะလူလေးယာကနန်းလောက်နဲ့အဲ့မှာဩဂတ်စလကောင်းနေစားပြီးရခိုင်ကနေခုနပေါ့เนาะဒုတိယတိုင်းရအသေးတန်ရက်ခတ်တဲ့ခါမှာလူတွေတောင်းနေချီပြီးတက်လာတာအဲ့ဒါနေဖေဖော်ဝါရီလအထိပေါ့เนาะအဲ့တော့ဒါအာနာသမိန်ခင်အထိကိုတက်တက်လာရင်းကနေပြီးတော့ဆရာကြီးဇော်ဝေဆိုးကနေပြီးတော့ကျွန်တော်ရန်ကုန်တိုင်းကိုအဓိကခိုင်မဲဆိုပြီးတော့ကိုဗစ်ကွန်မန်ဒါနဲ့သူပြန်ထိန်းချုပ်လာတဲ့အချိန်မှာအဲ့ဒီမှာလည်းအလူအရမ်းများတဲ့အချိန်မှာကျွန်တော်တို့ကရွက်ထဲတဲနဲ့စေုံကြီးစောက်ရတယ်အများကြီးဂရင်တွေကိုတောင်းနဲ့ချီပြီးတော့စီစဉ်ပြီးတော့လှုပ်လာတဲ့အခါမှာတပိပိနဲ့ကျွန်တော်ထိန်းချုပ်လာနိုင်တယ်လို့ပြောလို့ရတာတပိပိနဲ့လူနာတွေ့ရှိနှုံးလေးတွေပေနှုံးတွေကြလာတဲ့အချိန်မှာဖေဖော်ဝါရီတရနေ့မှာဗာပဲပြောပြောတရားမဝင်အာဏာသိမ်းမှုကြီးပေါ်ပေါက်လာတာပေါ့ပေါ်လာလူတွေကကိုဗစ် -19 ဆိုတဲ့အနေထားနဲ့ကူ21ပြောင်းသွားတာပေါ့ဗျာကူဆိုတော့ဒီသူတို့အာနာပိတ်လိုက်တဲ့19ကို21နဲ့အဲ့တော့ဒီစစ်အာနာရှင်ကြောင့်ပြစ်ခတ်တတ်ဖြတ်တာကြီးဆိုတော့ပထမဆုံးကတော့ကျွန်တော်တို့ယောဂန္တရာကတ်တိဆောက်တာကိုထိန်းတာထိန်းလာတယ်ကျွန်တော်အခုတက်တန္တရာကတ်ပေါ့လူတွေကိုပြစ်တတ်တာလမ်းပေါ်မှာအဲ့ဒါပြစ်တတ်တာတွေဖြစ်လာတဲ့ခါကျတော့လူတွေကကိုဗစ်ကိုပြုံးဆိုင်ရတော့သူ့ကိုလည်းကျွန်တော်တော်လမ်းမယ်တွန်းလမ်းမယ်ဆိုပြီးလူတွေကအုပ်စုလိုက်ကြီးတွေလူတွေတန်းနဲ့ခြီးပြီးတော့တောင်းနဲ့ခြီးပြီးတော့လမ်းပေါ်မှာဆူဝေးကြတယ်အော်ဟစ်ကြတယ်ပေါ့နော်အဲ့တော့ဟစ်တဲ့အချိန်ဝါတွေအမုံအမွားတွေအကုန်လုံးလမ်းပေါ်မှာပြန်နိုင်နေပြီလို့ယူဆတာပေါ့
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုဒီလက်ရှိကိုဗစ်အနေအထားကိုရောဆရာဘယ်လိုသုံးသပ်မိလဲဆရာကြီ
းဒီအချိန်မှာကျွန်တော်တို့ကမ္ဘာမှာစပြီးတော့ကျွန်တော်တို့ပတ်ဝန်းကျင်မှာတောက်ထပ်ကိုဗစ်အကြီးကြီးအဓိကပဲအိန္ဒိယပေါ့ခုနကဘယ်လောက်ထိတောင်းလဲဆိုလူပေါင်းသား20လောက်ကိုခါတဲ့ confirm case ပေါ့နော်ဖြစ်လာတဲ့အခါနှစ်သိန်းလောက်ကိုသိပေးလိုက်ရတယ်ဘာမှနိုင်ငံပြန်ကြည့်တော့အာနာသိမ့်ပြီးတဲ့နောက်ပိုင်းမှာကိုဗစ်တွေကိုအာနာမသိငယ်တနည်းတနည်းကိုကျွန်တော်စစ်နေ2000ကျော်ကျော်ပတ်တောင်းကနန်းနေမှာကျွန်တော်စစ်တဲ့ချိန်မှာလုံးဝမစစ်တော့ဘဲနဲ့ကြံကြမ်းမှရေးစနစ်ကြီးပြိုလဲသွားတာအဲ့ဒီအနေမှာနောက်ပိုင်းသူတို့အသေးအချက်ဖီအားတွေပေးပြီးတော့ပြန်လုတ်တဲ့ချိန်မှာတနည်းမှာကျွန်တော်တို့ထောင်ကနန်းတောင်မပြည့်အောင်စစ်တော့တနည်းမှာ2ယောက်အယောက်20တွေ့10ယောက်တွေ့30တွေ့ပေါ့နော်အဲ့ဒီကနေပြီးတော့တေးရဲ့လူက10ယောက်တွေ2ယောက်တွေအဲ့လိုမျိုးတွေပဲကျွန်တော်တို့ပါလာတော့မေလ2ရက်နေ့အထိကျွန်တော်ကြည့်လိုက်တာ3000နဲ့200နဲ့6ယောက်ပြေးပြီးသွားပြီပေါ့နော်အားလုံးပေါင်းတစ်ပိန်း4000ပမာဒီမှာကိုဆက်သွားပြီအဲ့ဒီတော့ဒီကိုဗစ်ကကိုယ့်ရဲ့အိန္ဒိယနိုင်ငံတွေမှာဖြစ်နေတာတော်တော်ကြီးအိန္ဒိယဆိုလို့ရှိရင်နေ့စဉ်ပိန်းနဲ့ချီပြီးတော့ကိစ္စတွေ့နေတယ်သေရထောင်နဲ့ချီပြီးတော့တည်နေတော့ဟိုမိတချို့ရတာတွေစုပြီးတော့ပြုံပြီးတော့အလောင်းတွေကိုမိရှုံနေရတဲ့အနေအထားမျိုးတစ်ဖက်မှာလည်းဘန်ကောက်တို့ဘာတို့ကိုဗစ်ကသူတို့ကတတိယလိုင်းအိန္ဒိယကတော့ဆရာကုနာပြောသားလို့ဒုတိယလိုင်းပေါ့ဗမာပြည်ကအဟုထကြွမယ်ဆိုရင်တတိယလိုင်းပေါ့အခုတခြားနိုင်ငံတွေမှာလိုင်းအနေနဲ့အကြီးကျယ်ထားတော့ကျွန်တော်နိုင်ငံတတိယလိုင်းထနိုင်မလားဆိုတော့ထနိုင်ရည်ရှိတယ
်ဟုတ်ကဲ့ဆရာအဲ့တော့ဘာကြောင့်အခုလိုတတိယလိုင်းထနိုင်ရည်ရှိတာလဲဆရာ
ဘာကြောင့်လဲဆိုအခုပြစ်ခတ်တင်နေလို့လူတွေကနေဆက်တွေကိုထွက်ပြေးကြတဲ့ကမှာအိန္ဒိယရဲ့အကတ်ဆုံးမီဇိုရန်ပြည်နယ်မှာလည်းကျွန်တော်လက်ခံနေရလူ4000လောက်ကြောင်းနေကြပြီဒီလိုပဲတစ်ဖက်မှာကျွန်တော်ထိုင်းမြန်မာနယ်စပ်မှာလည်းလူတွေထောင်နဲ့ခြီးပြီးတော့သွားနေကြပြီဆိုတော့တစ်ဖက်ကလည်းယူရီးယားဘက်မှာလည်းကိုဗစ်ကထားနေတယ်တစ်ဖက်မှာမီဇိုရန်အိန္ဒိယဘက်မှာလည်းထားနေတယ်ဆိုတော့ဒီလိုနေရာတွေမှာရွှေ့ပြောင်းပြီးတော့ကျွန်တော်တို့အများကြီးဖြစ်လာနေတာပေါ့နော်ကျွန်တော်တို့ဒါကိုပြန်ပြီးတော့နှိုင်းယှဉ်ကြည့်ရင်ဟိုလွန်ခဲ့တဲ့နှစ်ပေါင်း100လောက်ကစပိန်ဖလူးဆိုတာကမ္ဘာလူဦးရေတန်း900လောက်ကူးစက်ပြီးတော့တန်း90လောက်တည်သွားခဲ့ဘူးရဲ့နှစ်နှစ်လောက်တောက်လျှောက်ဖြစ်လိုက်တာအဲ့ဒီတော့အဲ့ဒီဖလူးကဝယ်ဈေးဆိုတာမပေါ်ခဲ့ဘူးနောက်နာမည်ကတော့စပိန်ဖလူးပြောထားတယ်အမေရိကန်မှာပထမကမ္ဘာစစ်ပြီးတော့ပေါ့နော်1914-18ပေါ့စီအိပ်ပြီးကံဒီလေးမှာစဖြစ်လိုက်တာအမေရိကန်နိုင်ငံကနေပထမတနေ့မှာလူ100တွေ့ပြီးနောက်တစ်ရက်မှာတခါတည်းလူ400လောက်တွေ့တယ်နောက်တစ်ပတ်အတွင်းမှာပဲ600လောက်900 10,000လောက်တက်လာတယ်အဲ့ဒီကနေဥရောပတွေဘာလို့ပြန်ပြီးတော့နောက်ဆုံးဗမာပြည်ကိုပါရိုက်ခတ်တယ်ပေါ့နော်တနေ့ကတော့ဒီဘာလုံးလူတွေအများကြီးဗမာပြည်ကို1919လောက်မှာ ရောက်ခတ်လာတဲ့အခါကျတော့အဲဒီတော့ကဖေပူရှင်လို့ခေါ်တာဥပဖေတို့ဥပူတို့ဥထုံးရှင်တို့နော်သူတို့ကအင်္ဂလန်ကိုသွားပြီးတော့သူတို့ဗမာနိုင်ငံရဲ့အခြေခံဥပဒေပါညာပေါ့နော်သူတို့ရေးဆွဲဖို့သွားတာအင်္ဂလန်မှာသူတို့6လလောက်ကြာသူတို့ပြန်လာတော့မကြခင်ပဲဥထုံးရှင်ဟာကုန်းကတော့သူပြောတဲ့ Spanish flu နဲ့သိသွားတာပေါ့အဲဒီတော့ကဗမာပြည်ရဲ့လူကြီးက73သန်းနဲ့ရှိသေးတယ်အဲဒီမှာကျွန်တော်4သိန်းသေးခဲ့တယ်ဆိုတော့မှတ်တမ်းရှိတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုဒီစစ်အာဏာသိမ်းအပြီးမြန်မာစစ်တပ်ဘောမျိုးပေါ့နော်အဲ့ဒါနဲ့ဒီကိုဗစ်အတွက်ရောအရင်အတွေ့အကြုံနဲ့ရှင်းလိုက်ရင်ဘလောက်အထိစိုးရိမ်မှုရှိနေလဲဆရာကြီ
းအခုကျွန်တော်တို့နိုင်ငံမှာပြည်သူလူထုနဲ့စစ်တပ်နဲ့ဆက်ပွဲတွေဖြစ်လာတော့နေဆက်ဒီမှာလည်းဆက်ပွဲတွေဖြစ်နေတာအဲ့ဆက်ပွဲတွေဖြစ်တော့လူတွေရွှေ့ရှာပြီးတော့ထပ်ပြီးတော့ဒါကဒီကိုဗစ်တတိယလိုင်းကငကိုရီးယားတတိယပထမလိုင်းဒုတိယလိုင်းဖြစ်နေတဲ့အချိန်မှာဒီစစ်အာဏာသိမ်းတဲ့အတွက်ကြောင့်ကျွန်တော်တိုက်ပွဲတွေဖြစ်တော့တပ်တန္တရာကတ်ထပ်ဆင့်လာတဲ့လူတွေသိရပါတော့အခုပြန်တွေ့ကြည့်တော့ဒီကျွန်တော်တို့အာနာသိမ့်ပြီးရပောင်း193လအတွင်းမှာပြစ်တက်လိုက်တဲ့လူတွေက950နီးပါအဲ့တော့ကိုဗစ်ကြောင့်တည်တာဆင်းရဲမရှိဘူးဒီ300အတွင်းမှာအဲ့ဒါကိုကျွန်တော်လိုက်ကောက်ကြည့်တဲ့ခါကျတော့63ကိုပြည်တယ်ပေါ့နော်အဲ့တော့လူတွေကကိုဗစ်ကိုမကြောက်ဘူးဖြစ်သွားတယ်ငါတို့ကကူး21ကိုပို့တော့မယ်ကိုဗစ်တည်တာတကယ်ကတော့ကျွန်တော်ခုနပြောလို့ပေါ့မစစ်ဆေးလို့ပေးရလဲဆင်းရဲမရှိလို့အိမ်ကြီးမှာတည်သွားတာလည်းရှိနိုင်တယ်မပြောနိုင်ဘူးပေါ့နော်အဲ့တော့အခုကဒီစင်းချောင်းအဲဒီ3လရပောင်း90သူတို့အာနာအုပ်ဆိုးပြီးတဲ့ကာလမှာတောင်ကြလာကြတယ်4000လေးရှိသေးတယ်ပြေးတဲ့လူတွေလည်းမတောင်းနဲ့ရှိကုန်ပြီအဲ့တော့အဲ့ဒီနေရာတွေမှာကိုဗစ်တွေမထနိုင်နိုင်ဘူးလားပေါ့အဲ့တော့အရင်တော့ပထမကဘာစစ်ရဲ့အတွေ့အကြုံကတိုက်ပွဲတွေပြီးရင်ရောယောဂါရာကြီးကျထားတယ်အဲ့ဒီတော့ကျွန်တော်တို့ကာကွယ်ဆေးမပေါ်ဘဲနဲ့2နှစ်လောက်ကိုလှိုင်းပေါင်း4လိုင်းလောက်နဲ့နိုင်ငံပေါင်းစုံခံစားပြီးတော့ကဘာလုံး190လောက်ပြေးခဲ့တယ်ဆိုတော့စက္ကန့်မှတ်တမ်းရှိတယ်
ဟုတ်တယ်ကျေးဇူးများရှိတယ်